ရခိုင်ပြည်နယ်ထဲမှာမြန်မာတပ်မတော်နဲ့အေးအေးရခိုင်လက်နက်ကိုင်ဖွဲ့တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးရတဲ့စစ်ဘေးရှောင်တွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးခွင့်ပြုဖို့ပြန်လက်နက်ကိုင်ဖွဲ့အားလုံးကရပ်သားတွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂတွင်းရေးမှူးချုပ်ပြောခွင့်ရစတီဗင်ဒူဂျာရီကသတင်းစာရှင်းလင်းပွဲမှာပြောပါတယ
် And on Myanmar our colleagues there say that the conflict in Rakhine and Chin states between the government
မြန်မာနိုင်ငံမှာရခိုင်နဲ့ချင်းပြည်နယ်တွေမှာအစိုးရတပ်နဲ့ရခိုင်တပ်တွေကြားဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ထွက်ပြေးရသူ 16,000 ကျော်နေပြီလို့ကုလသမဂ္ဂအဖွဲ့တွေကပြောပါတယ်။သူတို့အတွက်အစိုးရနဲ့ဒေသအတိုင်းဝိုင်းတွေသာမကလူမှုအဖွဲ့အစည်းတွေချက်ချင်းနဲ့လှုပ်ရှားမှုအဖွဲ့နဲ့နိုင်ငံတကာ NGO အဖွဲ့တွေကုလသမဂ္ဂအဖွဲ့အစည်းတွေထောက်ကူတွေပေးနေပါတယ်။တိုက်ခိုက်နေတဲ့အဖွဲ့အားလုံးအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာနဲ့လူခွင့်ဆိုင်ရာဥပဒေတွေကိုလိုက်နာရမှာဖြစ်ပြီးဒီဒေသကလိုအပ်နေသူတွေအတွက်စာနာမှုထောက်ကူတွေပေးခွင့်ပြုဖို့နဲ့အထူးသဖြင့်အရက်သားတွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂကတောင်းဆိုပါတယ်လို့ပြောသွားတာပါ။မနေ့ကနိုဝင်ဘာလကုန်ကစပြီးအခုချိန်ထိရခိုင်ပြည်နယ်တွင်မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့စစ်ဘေးရှောင်တွေလည်းတောင်းတဲ့ချီရှိလာနေတာဖြစ်ပါတယ်။စစ်ဖြစ်ပွားရာမြောက်ဦးကျောက်တော်မင်းပြဘူးတီတော်ရသေးတော်နဲ့ပုံနှံမြို့နယ်၆မြို့နယ်ကယာယီစစ်ပြေးရှောင်ဒုက္ခသည်စခန်းတွေမှာခုံလုံးနေသူပေါဝင်ဘေးလွရာရှောင်တင်းနေတဲ့ဒုက္ခသည်ပေါင်း2,000ကျော်သွားပြီလို့ကုညီအဖွဲ့တွေကပြောပါတယ်။